ကျောင်းပည့်ရမှာခྱི་ထွက်ခဲ့ကြတဲ့သူတွေကိုကြည့်ရင်းမြင်ရင်ကိုယ်တိုင်လည်းတွေးမိတာရဲ့လူငယ်တွေနဲ့ပြောပြတာရဲ့ကိုပြန်ပြီးတော့ဖောက်သည်ချပါမယ်ကျွန်တော်တို့စီမှာအားလိုက်ရဲ့အပန်းဖြေခྱི་ထွက်ကြတာအင်မတန်ခက်စားလာတာအားလုံးသဘောသိမှာပါသတိထားမိကြမှာပါအရင်တုန်းကတော့ကျွန်တော်တို့တွေကအပန်းဖြေခྱི་ထွက်တယ်ဆိုတာကိုနည်းနည်းဖုံးကွယ်ခဲ့ကြပါတယ်အများသောအားဖြင့်ဘယ်လိုပြောကြသလဲဆိုတော့ဖျားဘူးဆိုတဲ့ကောင်းစဉ်တက်ပြီးတော့ဒါကုသိုလ်ရေးဘာသာရေးဆိုပြီးတော့သွားခဲ့ကြတယ်အဲ့တော့မဖြစ်မနေဖျားတွေဖူးမှဖြစ်မယ်ဆိုတဲ့အကန့်အသတ်ကြီးနဲ့သွားခဲ့ကြတာတွေလည်းရှိပါတယ်အပန်းဖြေခྱི་ထွက်တယ်ဆိုရင်ဒါဟာအပျော်အပါးလိုက်စားတယ်ရှက်စရာကောင်းတယ်ဆိုတဲ့အတွေးတွေတစ်ချိန်ကတကယ်ရှိခဲ့ဦးပါတယ်အခုတော့ကျွန်တော်တို့ပြောင်းလဲလာပြီဆိုတဲ့အခါမှာအတွေးအယူတွေပေါ့လူငယ်တွေမေးကြည့်တဲ့အခါမှာမှုတ်ဘူးတဲ့ဒီဟာကအပန်းဖြေခྱི་ဆိုတာလူတယောက်တည်းလိုကိုလိုတယ်လို့ရဲရဲတင်းတင်းပြောလာကြပြီပေါ့ဆိုတော့ဒါကိုဝေဖန်ကြမှာမျိုးကိုသူတို့ဘယ်လိုမှမအောင်မိကြတော့ပါဘူးလူဟာအလုံးကနေပြီးတော့ပင်ပန်းမှုတွေကိုအထိုက်အလျောက်အနေနဲ့ထွက်ပေါက်ပေးရမယ်ဒီအတွက်အပန်းဖြေခྱི་လို့ပြောင်းကျင်ညာပြီးသွားကြပြီပေါ့ကောင်းပါပြီအဲ့တော့သွားကြတယ်ဆိုတဲ့နေရာမှာဟိုကလေးတွေနဲ့ကိုသွားကြရင်းနဲ့တခုရှိတာကလမ်းတစ်လျှောက်လုံးမှာသွားရင်းလာရင်းနဲ့ဘာတွေကိုပဲတွေ့နေရလဲဆိုတော့ဟိုလူငယ်တယောက်နဲ့ပြောပြတော့ဒီလိုပါလူဖြစ်လာတာဓာတ်ပုံတွေပဲထိုင်ရိုက်နေဖို့လားလို့တော့ကျွန်တော်စိတ်ထဲမှာညှိတွားမိပါတယ်ဘာကြောင့်လဲဆိုတော့အခုခေတ်ခီးသွားတဲ့လူတော်တော်များများဟာဓာတ်ပုံရိုက်ခြင်းဟာနံပါတ်1အလုပ်လို့အောင်းမိသွားကြလို့ပါအဲ့တော့ကို့ပုံကိုပြန်ရိုက်တာရဲ့ကို့အဆုကိုကိုပြန်ရိုက်ပေးတာရဲ့ဒါနဲ့ပဲပြီးနေတာကိုအများစုသွားပြီးတော့တွေ့ပါတယ်ဆိုတော့ဒါဖြင့်ဘာပြောချင်တာလဲအဲ့ဒီမှာဗျာယထာနဲ့ခီးသွားရင်းနဲ့လူကြီးတယောက်ကနေပြီးတော့အဲ့ဒီကလေးတွေကိုပု္ပ္ပာစံစာပေါ့လေချပေးပါတယ်ယထာတွေထဲမှာလူပနှစ်ယောက်ရှိလေအဲ့ဒါတွေလိုက်မကြည့်နိုင်ဘူးလို့ပြောတဲ့အခါကိစ္စမရှိဘူးထိုင်ကုန်တစ်လုံးမှာနှစ်ယောက်ချင်းရှင်တိုင်နေရများတယ်အဲ့တော့ထိုင်ကုန်ဘယ်နှလုံးရှိလဲတွက်လိုက်ပါအဲ့လိုမျိုးတွက်ခိုင်းတယ်ပြီးတဲ့ခါကျရင်တွဲတွဲလုံးမှာထိုင်ကုန်ဘယ်နှလုံးရှိလဲပြီးလို့ရှိရင်အဲ့လိုအတွဲပေါင်းဘယ်လောက်ရှိလဲစသဖြင့်ပြောတဲ့ခါမှာအဲ့ဒီကလေးတွေကလူကြီးကိုပြန်ပြီးတော့နားမလည်နိုင်တဲ့မျိုးလုံးနေနေကြည့်ပါတယ်ဒါတွေကအကြောင်းမှာတွက်ရတာမဟုတ်ဘူးလားလို့မေးပါတယ်အဲ့တော့လူကြီးကစဉ်းစားပါတယ်အကြောင်းမှာတွက်ရတယ်ဆိုတာကခဏန်းကိုတက်တက်တွက်ရတာဒီမှာကအသုံးချတဲ့ပညာရပ်အနေနဲ့စပြီးတော့စူးစမ်းကြည့်ရပြီးရင်ပတ်ဝန်းကျင်ကိုစူးစမ်းဖို့ဆက်ပြီးတော့မေးခွန်းတွေလာမယ်လीအဲ့ဒါစိတ်ဝင်စားလာလို့မေးတဲ့ခါမှာခလေးတွေကအတွေးတစ်မျိုးတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့တွေကကျွန်တော်တို့ငယ်စဉ်ကခྱི་သွားကြတာနဲ့မတူတော့တာတွေကိုတွေ့လာလို့ပါ။ကျွန်တော်တို့ငယ်ငယ်တုန်းကတော့မရောက်ဘူးတဲ့နေရာဆိုရင်ဘာမှမဆိုအသက်ဆန်းနေကြီးပဲတွေ့ဖို့စူးစမ်းကြတယ်။အဲမျှော်လင့်ထားကြတာ။အခုခလေးတွေကတော့ရှင်းတယ်။သူတို့ဒီမှာအပြစ်မှမရောက်ဘူးပဲမဲ့သူတို့အင်တာနက်ထဲမှာကြည့်ဘူးတဲ့ကိစ္စတွေအများကြီးရှိတယ်ပေါ့။အဲ့တော့ तू ကစမ်းကြယ်တယ်လို့ပြောရမယ့်အစားအဲ့ဒီနေရာမှာရောက်တော့မှအမှတ်တရအနေနဲ့ဓာတ်ပုံရိုက်တာတို့အဲအဲ့ဒီမှာအမှတ်တရရှိတဲ့အစားအစာကိုစားမယ်ဆိုတာမျိုးကရှေ့လူတွေပြောပြီးလို့သိပြီးသားဖြစ်တဲ့တောင် तू လည်းလှုပ်ဖူးတယ်ရောက်ဖူးတယ်စားဖူးတယ်ဆိုတဲ့ကိစ္စကအရေးကြီးတယ်လို့ဖြစ်နေကြတယ်အဲ့တော့တတိယအမျိုးအစားကိုမှကြည့်လိုက်တဲ့အခါကျမှဒီဒေသရဲ့နောက်ခံအကြောင်းကဘာလဲအဲ့ဒီဒေသကတစ်ချိန်လုံးကဘာတွေနဲ့စီးပွားကောင်းခဲ့လဲအခုချိန်မှာဘာတွေကြောင့်ရုပ်ရွတ်သွားလဲသူတို့မို့ဘာကြောင့်တိုးတက်လာသလဲစသဖြင့်ပေါ့လေပြီးတော့ဒီခရီးစဉ်မှာဒီဒေသမှာရှောင်ရမှာတွေကဘာတွေလဲဆောင်ရမှာဘာတွေလဲအဲ့ဒါကိုပြန်ကြည့်လိုက်တဲ့ခါကျတော့အဲ့ဒီနောက်ဆုံးတတိယအတွေးမျိုးနဲ့ရောက်လာတဲ့ကလေးတွေကတော်တော်အရေးအတွက်နဲတာကိုတွေ့ရပါတယ်သူတို့တွေဟာဘယ်ခရီးကိုမဆိုမသွားခင်မှာအင်တာနက်တို့မဟုတ်အခြားသောရှားဖွေးစရာတွေထဲမှာရှားပြီးတော့ယင်းနည်းအောင်စူးစမ်းထားတယ်အဲ့ဒီမှာတဘာဝဝန်းကျင်ပြောင်းလဲမှုတွေကအစသူတို့သိနေတယ်လူနေမှုစနစ်တွေအကြောင်းကိုလည်းသိတယ်အဲ့တော့မှ तू ကပြောပြတယ်လူကြီးတွေကိုလိုက်မေးတာအရင်တုန်းကဒီဒေသမှာဘယ်လိုတောတွေရှိခဲ့တယ်ဘယ်လိုတောင်တွေရှိခဲ့တယ်လို့သူတို့ကြားဘူးတဲ့အခုဘာဖြစ်သွားတာလဲပြောကြတဲ့အခါမှာဒီဘက်ခေတ်အခုကလေးတွေဟာအထောက်အထားနဲ့အချက်လက်နဲ့ဂိမ်းကနန်းတွေကိုစိတ်ဝင်စားလာတယ်လေတွေ့ရပါတယ်အဲ့တော့ပြန်ပြီးတော့ဖြန့်ပြီးတော့ကြည့်လိုက်မယ်ဆိုရင်ခྱི་သွားတဲ့အပေါ်မှာနားလည်ထားတာတွေကဓာတ်ပုံရိုက်ပြီးတော့အများကြီးတို့တင်ပြီးတော့အဲ့ဒါဝင်ပြီးဝီးတော့နှုတ်ဆက်တာဟာရောက်နေကြပြီလားသွားနေကြပြီလားငါတော့မခေါ်ဘူးဆိုရင်ပြန်ပြီးတော့ချက်တင်ခေါ်တဲ့စကားစမြည်ပြောဖို့ကိုအာရုံကြနေတဲ့လူငယ်ကိုလည်းတော်တော်များများတွေ့ရသလိုကီးစင်တွေတလျှောက်လုံးမှာသူတို့တီးတင်တာတွေတီးထိုက်တာတွေကိုကြိုတင်ပြင်ဆင်လာပြီးတော့ဟိုကြတော့တိုက်ဆိုင်နေပြန်အသုံးချမယ်ဆိုတော့လူငယ်တွေလည်းတွေ့နေရပါတယ်ကျွန်တော်ကဒီလိုတွေးမိတာပါတစ်ချိန်ကျရင်ဒီလူငယ်တွေဟာပဲဘဝလမ်းကိုစီခွဲသွားကြရမယ်ဟိုတရားကိုစီထမ်းဆောင်ကြရမယ်ဒါပေမဲ့တယောက်နဲ့တယောက်ယူရတဲ့တာဝန်တွေကွဲသွားကြမယ်ဘာကြောင့်လဲဆိုတော့သူတို့ကျင့်တာတွေသူတို့ခရင်တစ်ခုနဲ့အတူတူသွားတာချင်းအတူတူတော့မှသူတို့ဒီအပေါ်မှာဘယ်လိုအသုံးချတယ်အဲဘယ်လိုစိတ်သဘောထားတွေနဲ့သွားကြတယ်ဆိုတဲ့အပေါ်မူတည်ပြီးတော့သူတို့ရဲ့မှတ်တမ်းမှတ်ရာတွေသူတို့ရဲ့ဒီခရီးကရတဲ့တန်ဖိုးရှိမှုတွေဟာကွဲပြားသွားမယ်လို့ကျွန်တော်ယုံပါတယ်ဒ ဒါကတော့ပြန်ချုပ်လိုက်လို့ရှိရင်လူတွေဟာအတွေးမတူတဲ့အကြောင်းအလုံးမတူဘူးအလုံးမတူတဲ့အခါကျတော့ခုနလိုပေါ့ခရီးတစ်ခုတည်းအတူတူသွားအတူတူပြန်လာတော့မှရက်လက်တွေမတူဘူးလို့တွေးမိပါတယ်ဘဝခရီးများမှာရက်လက်တွေကွာနေရခြင်းရဲ့အကြောင်းကိုလည်းဒီလိုပဲဆက်ဆက်ပြီးတော့စဉ်းစားမိကြပါ